တရုတ်နိုင်ငံရှန်ရှိပြည်နယ်မှာဒီကနေ့တောက်ကြာနေလှုပ်တဲ့လေယာဉ်ပြပွဲတစ်ခုမှာတိုက်လေယာဉ်တစ်စင်းပြတ်ကျခဲ့တယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။ထိခိုက်ဒဏ်ရာရတယ်ဆိုတဲ့သတင်းတွေကိုတော့မသိရသေးပါဘူး။ပူချန်နိုင်ဖူလေးစိတ်မှလှုပ်ခဲ့တဲ့နိုင်ငံတကာလေယာဉ်ပြပွဲမှာတရုတ်လို့တိုက်လေယာဉ်ဟာကွင်းပြင်ထဲကိုဥဆိုင်ထိုးကျသွားပြီးတော့မီးလောင်ပောက်ကွဲသွားတဲ့ပုံတွေကိုတရုတ်အစိုးရရဲ့ CCTV မှာပြသခဲ့ပါတယ်။လေယာဉ်ပြတ်မကျခင်လေယာဉ်မှူးဟာဘေးလွတ်အောင်လို့လေယာဉ်ထဲကနေပြီးတော့ထွက်နိုင်ခဲ့တာကိုလည်းဗီဒီယိုတွေမှာမြင်ရပါတယ်။ပြတ်ကျသွားတဲ့လေယာဉ်ကဘာအမျိုးအစားဖြစ်တယ်လဲဆိုတာကိုတော့အတိအကျမပြောနိုင်သေးပါဘူး CCTV ကပြတ်ကျသွားတဲ့ဂျက်လေယာဉ်ဟာ Shalong FC1 Fierce Dragon ဖြစ်တယ်လို့ပြောနေပြီးတော့ရှင်းဟွာသတင်းကတော့ JH7 Flying Leopard ဖြစ်တယ်လို့ပြောနေပါတယ်ရှင်